VOA American တိုင်းရဲ့အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရဲမတော်မှာဒီဇင်ဘာလ31ရက်နေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်မူကြမ်းတစ်ရပ်ကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံမဲအများစုနဲ့အတည်ပြုခဲ့ပါတယ်။အဲ့ဒီဆုံးဖြတ်ချက်မှာမြန်မာနိုင်ငံအတွင်းကရိုဟင်ဂျာမွတ်စလင်လူနည်းစုနဲ့တခြားလူနည်းစုတွေရဲ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့တင်ပြတောင်းဆိုထားတာဖြစ်ပြီး EU ဥရောပသမဂ္ဂနဲ့အစ္စလာမစ်နိုင်ငံများအဖွဲ့ OIC တို့ကနေဦးဆောင်တင်သွင်းခဲ့တာဖြစ်ပါတယ်။အဲ့ဒီမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာဆုံးဖြတ်ချက်မူကြမ်းကိုနိုမလာအတွင်းကကျင်းပခဲ့တဲ့ကုလသမဂ္ဂတတိယကော်မတီမှအတည်ပြုထားခဲ့တာဖြစ်ပါတယ်။အခုကျင်းပနေတဲ့85ကြိမ်မြောက်အထွေထွေညီလာခံကိုထပ်မံတင်သွင်းခဲ့ရမှာ48ကြိမ်မြောက်အစည်းအဝေးမှာမဲခွဲဆုံးဖြတ်အတည်ပြုလိုက်တာဖြစ်ပါတယ်
။ The result of the vote is as follows: in favor 130, against 9.
ဆုံးဖြတ်ချက်မူကြမ်းကိုထောက်ခံမဲ130ကန့်ကွက်မဲ9မဲကြားနေမဲ26မဲနဲ့အတည်ပြုတာဖြစ်ကြောင်းကုလသမဂ္ဂထွေထွေညီလာခံသဘာဝပတိဝိုင်းယင်တူရကီတန်နမာဗိုလ်ကန်ဘော့စကီယာကကြေညာခဲ့တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကိုရုရှားနဲ့တရုတ်နိုင်ငံအပါအဝင်ဘယ်လာရုစ်ကမ်ဘောဒီးယားလာအိုဖိလစ်ပိုင်ဗီယက်နမ်ဆီမာဝေနဲ့မြန်မာနိုင်ငံစုစုပေါင်းနိုင်ငံ9နိုင်ငံကစတင်မဲ့ပြေခဲ့ပါတယ်။အိန္ဒိယ၊ဂျပန်၊သရီလင်္ကာ၊စင်ကာပူအပါအဝင်နိုင်ငံပေါင်း26နိုင်ငံကတော့မဲမပေးပဲကြားနေခဲ့ကြပါတယ်။ကုလသမဂ္ဂကအတည်ပြုခဲ့တဲ့ဒီဆုံးဖြတ်ချက်မှာမြန်မာစစ်တပ်နဲ့လူကြိုရေးတပ်ဖွဲ့တွေကရိုဟင်ဂျာတွေပေါ်လူခွေရေးချိုးဖောက်မှုကချင်ရခိုင်ချင်းပြည်နယ်တောင်ပိုင်းနဲ့ရှမ်းပြည်နယ်တွေမှာအလားတူလူခွေရေးချိုးဖောက်မှုတွေနဲ့ရိုဟင်ဂျာနဲ့တခြားလူနည်းစုတွေတိမ့်ချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရမှုတွေအပေါ်မှာစိုးရိမ်ပူပန်မိကြောင်းဖော်ပြပါရှိပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ကိုအတည်ပြုလိုက်တဲ့အပေါ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမကြီးဦးကျော်မိုးထွန်းကပြန်လည်တုံ့ပြန်ပြောကြားခဲ့ပါတယ်
။ First, the exploitation of human rights for political purposes should be avoided and it is not acceptable to Myanmar.
We နိုင်ငံရေးရည်ရွယ်ချက်အတွက်လူခွင့်ရေးကိုအသုံးချတာကိုရှောင်ရှားတင်ကြောင်းဒီဆုံးဖြတ်ချက်ကလူခွင့်ရေးကိုအကြောင်းပြပြီးကုလသမဂ္ဂကြီးရဲ့ရန်ညားကိုအသုံးချနေတာဖြစ်ကြောင်းမြန်မာနိုင်ငံရဲ့တရားစီရင်ဥပဒေပေါင်းတွင်းကကိစ္စကိုအခုတည်ပြလိုက်တဲ့ဆုံးဖြတ်ချက်ကဘောင်ကျော်ဆောင်ရွက်တာဖြစ်လို့မြန်မာနိုင်ငံအနေနဲ့လက်မခံဘဲကန့်ကွက်ကြောင်းဦးကျော်မိုးထွန်းကပြောပါတယ်
။ Domestic jurisdiction.
ဒါပြင်တိုင်းဒေသလူနည်းစုဆိုင်ရာကိစ္စရပ်အနေနဲ့လက်ရှိမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရကတိုင်းဒေသလူနည်းစုတွေနဲ့ဆွေးနွေးနေပြီးအစိုးရတဲ့ဖွဲ့စည်းရေးဆောင်ရွက်နေတယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံခြားရေးရာဘဝဒါနဲ့အညီမြန်မာပြည်သူတွေရဲ့အကျိုးအတွက်ကုလသမဂ္ဂနဲ့ရောကုလသမဂ္ဂတွင်ရေးမှုချုပ်ရုံးနဲ့ပါဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းသူကပြောပါတယ်။အခုတည်ပြလိုက်တဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်မူကြမ်းကိုEU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေပါဝင်ဥရောပနိုင်ငံတွေနဲ့အတူ Arab စပွားများပြည်ထောင်စု UAE နိုင်ငံကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ Islamic နိုင်ငံများအဖွဲ့ OIC နိုင်ငံတွေကိုစားကမကရပ်ပြုဦးဆောင်တင်သွင်းခဲ့တာဖြစ်ပါတယ်။တတိယကော်မတီမှာတင်သွင်းစဉ်က American နိုင်ငံကလည်းနောက်ပိုင်းမှာကမကရပ်ပြုတဲ့နိုင်ငံတွေနဲ့ပါဝင်လာခဲ့တာဖြစ်ပါတယ်။ကန့်ကွက်ခဲ့တဲ့နိုင်ငံတွေအနေနဲ့ကတော့လူကြိုးရေးကောင်စီအဖွဲ့ဝင်နိုင်ငံဖြစ်တဲ့တရုတ်နဲ့ရုရှားတို့ပါဝင်ခဲ့ပါတယ်။ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်အပေါ်ထောက်ခံပေးခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာတွေအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလူကြိုးရေးကောင်စီမှစဉ်းစားဆွေးနွေးဖို့ကိုလည်းတိုက်တွန်းတောင်းဆိုနေတာဖြစ်ပါတယ်။ဒါပေမဲ့အခုနောက်ဆုံးကုလသမဂ္ဂကတည်ပြလိုက်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုလည်းအရင်ကလိုပဲလူကြိုးရေးကောင်စီဝင်တရုတ်နဲ့ရုရှားတို့ကကန့်ကွက်မဲပေးခဲ့ကြသလိုအများထဲမဟုတ်တဲ့လူကြိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့အိန္ဒိယနိုင်ငံကလည်းကြားနေခဲ့ပါတယ်။ရိုဟင်ဂျာအသုံးလုံးကိုလက်မခံတဲ့မြန်မာနိုင်ငံကတော့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်စစ်စစ်လက်ခံမယ်လို့ပြောထားပေမဲ့အခုအချိန်ထိအကောင့်ထဲပေါ်လာခြင်းမရှိသေးပါဘူးခင်ဗျ။